စစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အဖွဲ့ကြားနားလည်မှုနဲ့အပြစ်ရထားတဲ့ရခိုင်မြောက်ပိုင်းကရတိတောင်မြို့နယ်နဲ့မင်းပြားမြို့နယ်တွေမှာဒီကနေ့မနေ့ပိုင်းကစတင်တိုက်ပွဲဖြစ်ပွားခဲ့ပြီးအခုချိန်ထိလည်းတိုက်ပွဲပြင်းထန်နေဆဲဖြစ်ပါတယ်။လက်ရှိမှာတော့စစ်ကောင်စီတပ်စခန်းတချို့သိမ်းဆည်းရမိတာရှိတယ်လို့အရာရှိတချို့ဖမ်းဆီးရမိတာရှိတယ်လို့ရခိုင်လက်နက်ကိုင်အဖွဲ့ပြောခွင့်ရက VOA ကိုပြောပါတယ
်။ဒီမနေ့မှာရသေးတောင်နဲ့ဒီမင်းပြားမြို့နယ်တွေဘက်မှာတိုက်ပွဲဖြစ်နေတာတော့ရှိပါတယ်။စကန်တချို့သိမ့်ပိုက်ရရှိတာလေးရှိပါတယ်။ဟိုတချို့နေရာတွေမှာတိုက်ပွဲတွေဆက်ပြီးတော့ဟိုဖြစ်နေတော့ရှိပါတယ်။ဟိုအရာရှိတချို့ဖမ်းဆီးရမိထားတာရှိတယ်လို့တော့ဟိုသိရတယ်။ဒါပေမဲ့ဒီအသေးစိတ်ချက်လက်တွေကတော့ကျွန်တော်စီကိုရောက်လာတာမရှိသေးဘူးဗျ။ဆိုတော့ဒီအသေးစိတ်ချက်လက်တွေရောက်လာပြီမှပဲဒီကျွန်တော်တို့ထုတ်ပြန်ပေးသွားဖို့ရှိပါတယ်။
သိမ်းဆီးရမိထားတဲ့စကန်အရေအတွက်တိတိကျကျမသိရသေးပေမဲ့တိုက်ပွဲစတင်ဖြစ်ပွားတဲ့နေ့မှာပဲကြောက်တော်မျိုးနဲ့အပေါ့ဝကြေးဝရဲစကန်တစ်ခုလုံးလက်နက်အပြည့်စုံနဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့ထံဒီကနေ့နေ့လယ်ပိုင်းကအလင်းဝင်ခဲ့တယ်လို့ကြောက်ဖြူမျိုးနဲ့မရဇိုင်းကျွန်းကွန်းချောင်းကြေးဝကရဲစကန်တစ်ခုလည်းလက်နက်ချအလင်းဝင်ရောက်ခဲ့တာပါဒီကနေ့စတင်တိုက်ပွဲဖြစ်ပွားတဲ့ရတိတော်မျိုးနဲ့ချင်းခါလီနဲ့ဒုံးပိုက်ကြေးဝတွေမှာလည်းလက်ရှိအချိန်ထိတိုက်ပွဲပြင်းထန်နေတယ်လို့ထောင်နဲ့ချီတဲ့ဒေသခံတွေဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြတယ်လို့ထွက်ပြေးတိမ်းရှောင်လာတဲ့ချင်းခါလီကြေးဝဒေသခံတူကပြောပါတယ
်တို့ကတော့ဒီမနေ့ငေါနာရီအစိုးရရဲ့ဒီစခန်းတွေကိုဖက်နလန်စခန်းတွေကအပန်းလာပိတ်တို့ရပြီးတော့ဒီနေရာမနေရမနေရတို့ဒီမှာခက်ခဲမှညံ့ညွရအဲပက်ကူကိုခလေးတင်ငွေဒီလောက်မယူတော့သူ့ကိုဖက်ပြီးအကုန်လုံးပြင်းရှုံနေရတာကိုအဲထွက်ပြလာကြတာတို့ဟိုဦးလူတို့ရွာကဆိုလို့ရှိရင်ခဏငါ6လောက်ရှိဖို့အခုလေးအမြဲတပ်ပိတ်နေတာပဲဘလို့ဟာမလည်းမသိဒီမှာရေတောင်ကလေးလည်းနေရည်နာပိတ်တွေပုံမှန်ပန်လေးကလေးတို့စိတ်တက်ဖို့ကနေပြီးနာပိတ်နေတာကြောက်တယ်ကူလေးအခုတိကျနေရတာပဲ
ဒါအပြင်မင်းပြမျိုးနယ်ကချင်းဖားပျော်ကျေးဝအနီးမှာလည်းစစ်ကောင်စီနဲ့အေအဖွဲ့ကြားအခုချိန်ထိတိုက်ပွဲပြင်းထန်နေသေးတယ်လို့လက်နက်ကြီးကြီးကြားရောက်ပောက်ကွဲတာကြောင့်ဒေသခံစဘာသိမ့်နေတဲ့လေသမားတူထိခိုက်ဒဏ်ရာရတာရှိတယ်လို့ချင်းဖားပျော်ဒေသခံအမျိုးသမီးတူကပြောပါတယ
်အရှင်နေတော့ဒီမှာပုံလုံးဝက်လို့နေရတယ်ရွာတဲ့မှာပြင်းမဲ့နေရလည်းမရှိဘူးဆိုတော့လေစိုးရင်ရတော့ဒါပဲဆရာလုံးဒီလိုပဲနေကြအိမ်အောက်မှာနေကြတော့ပင်သွားမဲ့နေရလည်းမရှိဘူးဟုတ်တယ်ဟိုတက်ပွဲကမနေ့ဒီနေ့မနေ့ခုနှစ်နာရီကျော်လောက်ကဖြစ်ပြီးတော့ဒီနေ့လေတုန်းကတော့နေ့နေ့လောက်တင့်တယ်အခုပြန်စနေပြီဒါနီးနာမှာဟိုညီမလို့နဲ့ဆိုရင်ဟိုဖက်ကန့်ပေါ့ရှောင်းလေးပဲခြားရတယ်ရွာတန်းကတော့မရှိဘူးညီမတို့ရွာနာကတော့တယောက်ရလို့ရှိတယ်အဲ့လိုမျိုးအခုဆိုရင်မင်းပြဆဲအောင်ပါဆိုရင်မတော်ရှိရဘူးဘယ်လိုပြောရမလဲနေမဲ့နေရာမရှိဘူးဘယ်လိုမျိုးဒါပြတ်တယ်လို့မျိုးခံစားရတာ
ဒါအပြင်မြောင်ဦးမြို့အဝင်လမ်းမှာတွားနေတဲ့တုံးပြီးဆိုင်ကယ်တစ်စီးနဲ့အင်စီကားတစ်စီးပြစ်ခတ်ခံရပြီးဒေသခံအုပ်သေးဆုံးပြီးတော့တုံးဒဏ်ရာရှိခဲ့တယ်လို့မြောင်ဦးဒေသခံတွေကပြောဆိုကြပါတယ်။ကြောက်တော်မျိုးနဲ့အပေါဝကြေးဝါမှာလည်းဒီကနေ့ညနေပိုင်းကကန်ဆောက်စစ်ကောင်စီလက်နက်ကြီးတပ်ကပြစ်ခတ်လိုက်တဲ့လက်နက်ကြီးကြီးရွာထဲကျရောက်ပောက်ကွဲခဲ့တာကြောင့်ဒေသခံအုပ်သေးဆုံးပြီးတော့ရှစ်ယောက်လောက်ဒဏ်ရာရရှိခဲ့တယ်လို့အပေါဝကြေးဝါဒေသခံတူကပြောပါတယ
်။ဒီလိုအလို့ရစနေရောက်နားဖက်တော့ဇာပေါ်လာမသိပေါင်ပိုင်းလည်းခဲ့ရဲကြောင်သွားနုံလို့ရှိလာပယ်လည်းခဲ
့ရဲအပေါဝဒေသခံကရခိုင်ဘာသာစကားနဲ့ပြောတာပါတီရာကအခုလောလောဆယ်နှစ်ယောက်ရှိတယ်။မနေ့ဖြန်ဘလို့ရှိမလဲဆိုတာမသိဘူး။နောက်ပေါင်ပြတ်သွားတာလက်ပြတ်သွားတာတွေရှိတယ်။မိသားစုတစ်ခုထဲမှာအမျိုးသားကတည်တယ်။အမျိုးသမီးကပေါင်ဖြတ်ရမယ့်အနေအထားရှိတယ်လို့ဆရာဝန်ကလည်းပြောတယ်။သမီးတစ်ယောက်ကတော့လက်ပြတ်သွားတယ်။ဒဏ်ရာရတဲ့သူတွေကိုဆေးရုံပို့ထားပါတယ်လို့ပြောသွားတာပါ။အခုလိုတိုက်ပွဲဖြစ်ပွားလာတာကြောင့်ဒေသခံတွေစိုးရင်ကြောက်လန့်နေကြတယ်လို့စစ်ကောင်စီဘက်ကရခိုင်ပြည်နယ်အတွင်းကကုန်းလန်းရေလန်းတွေအားလုံးကိုပိတ်ဆို့ထားတယ်လို့ပြည်မဘက်ကလာတဲ့ကုန်တင်ရင်တွေကိုလည်းပိတ်ပင်ထားတာပါ။ဒါအပြင်ရခိုင်ပြည်နယ်မြို့တော်စစ်တွေမှာလည်းမြို့ပေါ်ရက်ကွက်အားလုံးဒီကနေ့နိုဝင်ဘာလ23ရက်နေ့ကစပြီးည9နာရီနောက်ပိုင်းအပြင်မထွက်ကြဖို့စစ်ကောင်စီကထုတ်ပြန်ထားသလိုစစ်တွေမြို့တွင်တင့်ကားတချို့သွားလာနေတာရှိတယ်လို့လည်းဒေသခံတွေကပြောဆိုကြပါတယ်ခင်ဗျာ